အစ္စရေးနဲ့ဟားမတ်စ်တို့ကြားစစ်ပွဲဟာအရှေ့လယ်ပိုင်းဒေသကိုပြန့်နှံ့လာဖို့ပြန့်နှံ့လာမယ့်အရေးတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့ပဲတူရကီနိုင်ငံကိုသွားခဲ့ပါတယ်။ဂါဇာဒေသမှာအရက်သားတွေအတွက်သေရေးရှင်ရေးအရေးကြီးတဲ့စာနာမှုအကူအညီတွေတိုးမြှင့်ပေးအပ်ဖို့နဲ့ပုံမှန်ပေးအပ်နိုင်ဖို့တာဝန်ရှိသူတွေနဲ့ဝန်ကြီးဘလင်ကင်ဆွေးနွေးမယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တူရကီနိုင်ငံခီးစင်မတိုင်ခင်မှာဝန်ကြီးဘလင်ကင်ဟာအစ္စရေးသိမ်းပိုက်ထားတဲ့အနောက်ဘက်ကန်ဒေသကိုရုတ်တရက်သွားရောက်ခဲ့ပြီးတော့ပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်နဲ့တွေ့ဆုံခဲ့ပါတယ်။ပါလက်စတိုင်းသမ္မတကတော့ဂါဇာမှာအစ္စရေးရဲ့စစ်စင်ရေးတွေချက်ချင်းရပ်ဖို့တောင်းဆိုခဲ့ပါတယ်။ဂါဇာဒေသကျန်းမာရေးအာဏာပိုင်တွေကတော့စနေနေ့ညဘက်ကဒုက္ခသည်စခန်းတစ်ခုကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့ပြောထားပါတယ်ရှင်။
ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာမှုအကူအညီ54ဒဏ်ကိုတည်ဆောင်လာတဲ့ပြင်သစ်လေရင်3စင်ဟာယခုသတင်းဘက်ကအီဂျစ်နိုင်ငံကိုရောက်ရှိလာသလိုပြင်သစ်နိုင်ငံအရှိတ်ဘက်မြေထဲပင်လယ်ထဲမှာလည်းရေတပ်တင်မော3စင်ကိုချထားပြီးပြောင်းလဲလာတဲ့အခြေအနေတွေအတွက်တုံ့ပြန်ဖို့အသင့်ရှိတယ်လို့အကြီးတန်းအရာရှိတွေကတင်းငွေနေနီးကပြောပါတယ်။ပထမလေရင်2စင်ဟာလူသားချင်းစာနာမှုအကူအညီတွေကိုပေးခဲ့တဲ့သတင်းဘက်ကပေးပို့ခဲ့ပြီးတတိယမြောက်လေရင်ကလည်းရောက်သွားပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီးSeventeen Lagunu ကပြောပါရယ်ဂါဇာကမ်းမြောင်အရက်သားတွေအတွက်ရည်ရထားတဲ့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမှာစေဝါအစားအသောက်အကူအညီနဲ့မီးစက်တွေပါဝင်တယ်လို့လေယင်မှုတအုပ်ဖြစ်တဲ့ဒုတိယဗိုလ်မှူးကြီးနီကိုလတ်စ်ကစနေနေ့နံနက်ပိုင်းကပြောထားပါရယ်ဆေးဘက်ဆိုင်ရာပစ္စည်းတွေပါဝင်တဲ့ရဟတ်ရင်တစ်စီးနဲ့ရေတပ်တင်မော2စင်းတို့ကလည်းမြေထဲပင်လယ်ထဲမှာအသင့်ရှိနေတာပါကာကွယ်ရေးဝန်ကြီးလကိုနူကတော့ဒုတိယမြောက်ရဟတ်ရင်တင်တင်မောကိုစေလွတ်မဲ့ကြာသာပရိနီကကြေညာထားပါတယ်ပြင်သစ်နိုင်ငံသားရေးဝန်ကြီးကက်သရင်းကလိုနာကတော့ဒိုဟာခီးစဉ်အတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရဲစဲရေးကိုတောင်းဆိုခဲ့တယ်လို့ဒေတာရင်းပြည်ပခါတွေတိုးပွားမလာအောင်တတိပေးလိုက်ပြီးနောက်ပိုင်းအခုလိုကြေညာချက်တွေထုတ်လာခဲ့တာပါအစ္စရေးကတော့အပြစ်ခတ်ရဲစဲရေးတောင်းဆိုမှုတွေကိုပယ်ချထားပြီးဂါဇာဒေသကိုဝေဟင်ကရောမြေပြင်ကပါထိုးစစ်ဆင်နေပါတယ်